တရုတ်နိုင်ငံအရှေ့ပိုင်းကျန်စုပြည်နယ်မှာတက်ကြမူနီဥကောင်းတော်ကနှစ်ထင်ရိုးလို့ယူဆရတဲ့ရိုးတော်ကိုတရုတ်ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေနဲ့ရှင်အောင်တုသေသနာပညာရှင်တွေက2010ဇူလ12ရက်မနေ့ပိုင်းကရှာဖွေတွေ့ရှိတယ်လို့သိရပါတယ်။မွေဘူးထဲမှာထည့်ထားတဲ့ရွှေသားနဲ့လှုပ်ထားတဲ့အခေါင်းငယ်လေးတွေကနေတွေ့ရှိရတာလို့တရုတ်နိုင်ငံဗုဒ္ဓဘာသာအသိဥက္ကဋ္ဌကပြောပါတယ်။အညိုရောင်ဖြော့ဖြော့အယိုးပုံတရံကထူးခြားနေပြီးကြောက်တုံးငယ်လေးတစ်လုံးနဲ့တူနေတယ်လို့ဆိုပါတယ်။ဒီရိုးတော်ကိုဗုဒ္ဓဘာသာဝင်တွေအထူးအလေးမြတ်ထားတယ်လို့လည်းပြောပါတယ်။တက်ကြမူနီရဲ့အဓိပ္ပာယ်ကိုအမေရိကန်ပြည်ထောင်စုမှသတင်းသုံးနေထိုင်နေတဲ့တန်ခါတပ်ပေါင်းစုပြပဒါဝင်ကံဥပညာဇောတာကရှင်းပြတော်မူပါတယ်
။တက်ကြမူနီဆိုတာပါဠိစကားလုံးနှလုံးကိုပေါင်းထားတာပါ။အဲတက်ကြဆိုတဲ့စကားလုံးကတစ်လုံးမူနီဆိုတဲ့စကားလုံးကတစ်လုံးပါတက်ကြဆိုတာတာကီယဆိုတဲ့ပါဠိကနေပြီးတော့ဆင်းသက်လာတယ်တာကီမျိုးနွယ်ဆိုတဲ့စကားလုံးနောက်ဆုံးတော့ဖြစ်သွားတယ်ပေါ့အဲ့ဒါကိုတက်ကြလို့အဓိပ္ပာယ်ခေါ်ပါတယ်အဲမြတ်စွာဘုရားရဲ့ဗတ်တော်ကြီးတွေမှာဆိုရင်လည်းပဲတက်ကြမျိုးနွယ်ဘုရားပုဒ္ဓဝင်တွေမှာဆိုရင်လည်းပဲတာကီယမျိုးနွယ်တက်ကြမျိုးနွယ်လို့အဓိပ္ပာယ်ရတယ်မုနိဆိုတဲ့စကားလုံးကတော့ဘာလို့ပြောတယ်လဲဆိုရင်မုနိကဖခင်ကိုခေါ်ပါတယ်ဗုဒ္ဓအတူတူပါပဲမုနိကသိခြင်းပေါ့ဘာလို့သိတာလဲဗုဒ္ဓသည်သဗ္ဗညုတဉာဏ်ဖြင့်အကျွမ်းမဲ့ထိုးထွင်းပြီးတော့သိတယ်။ဒါကိုမုနိလို့အဓိပ္ပာယ်ရတယ်။အဲ့ဒီတော့အဲ့ဒီတက်ကြရဲ့မုနိရဲ့နှလုံးပေါင်းပြီးတော့အတက်ကြမုနိဖရာလို့ဒီလိုဖြစ်တာပါ
။ဒီနိုင်ငံမှာခုတွေ့ရှိလိုက်တဲ့တက်ကြမုနိဗုဒ္ဓနှထင်ရိုးဟာအဖို့မပြတ်နိုင်တဲ့အတွက်လုံခြုံရေးအဖြစ်ထားပြီးအခန်းတွင်းအပူချိန်20ဒီဂရီဆယ်စီယပ်စ်မှာထားရှိတယ်လို့လည်းဆိုပါတယ်။ဘုဒ္ဓဝင်ပါချက်လက်ကိုလည်းဆရာတော်ဥပညာဇောတာကရှင်းပြတော်မူပါတယ်
။မြတ်စွာဘုရားဆင်းသက်လာခဲ့တဲ့မျိုးနွယ်သည်တာကိယလို့ခေါ်တဲ့ကျွမ်းပင်ပေါ့ကျွမ်းပင်ကြီးကိုအခြေတည်ပြီးတော့မြတ်စွာဘုရားရဲ့တာကိယမျိုးနွယ်တွေကဆင်းသက်ပြီးတော့နန်းတော်တွေတည်ဆောက်ပြီးတော့တဖြည်းတဖြည်းနဲ့ဖြစ်လာတယ်။တာကိယလို့အဓိပ္ပာယ်ရတဲ့ကျွမ်းပင်ကနေပြီးတော့တဖြည်းတဖြည်းနဲ့ဖြစ်ပေါ်လာတာကိုတာကိယမျိုးလို့အဓိပ္ပာယ်ရတယ်။အဲ့ဒါဘုရားရဲ့မျိုးရိုးကိုအကုန်လုံးဒီတာကီယတက်ကြမျိုးယူအဲရှေးအရောတက်ကြသည်ဖခင်ရဲ့မျိုးနွယ်ကိုပြောတယ
်။မြတ်စွာဘုရားကျန်လွန်တော်မူပြီးတဲ့နောက်ဗုဒ္ဓရဲ့နှထင်ရိုးတော်တရုတ်ဘွားတော်၄ချောင်းမြတ်ရိုး၂ချောင်းနဲ့တချောင်းမွေတော်၈ပေါင်း၄တောင်ကိုလွန်ခဲ့တဲ့နှစ်2500ကဓာတ်တော်မွေတော်တွေအဖြစ်ရရှိခဲ့တယ်လို့တရုတ်နိုင်ငံဗုဒ္ဓဘာသာအသင်းကတာဝန်ရှိသူတယောက်ကပြောပါတယ်။ခရစ်တော်မပေါ်ခင် BC 2080ပုံကနေ2032ခုအတွင်းအိန္ဒိယမှာနန်းစံနဲ့အာတောကမင်းကြီးကဒီဓာတ်တော်မွေတော်တွေကိုဇေဒီတွေမှာထာပနာပြီးကပ္ပရရက်ကိုပို့ဆောင်တယ်လို့ဆိုပါတယ်။တက္ကရ688ကနေ909ခုထိနန်းစံနဲ့တရုတ်တမင်းဆက်လက်ထက်ကဗုဒ္ဓဝင်မှတ်တမ်းတွေအရတရုတ်နိုင်ငံမှာအာတောကမင်းကြီးတည်ထားတဲ့ဇေဒီ19စုရှိတယ်လို့ဆိုပါတယ်။ခုလိုဗုဒ္ဓသာသနာတော်ပြန်ပွားခဲ့တာနဲ့ပတ်သက်လို့လေ
ဗုဒ္ဓရဲ့အဆိုအမိန့်တွေရပြန်ကြည့်မယ်ဆိုရင်အဓိကတော့ခြေတဲတာတော့အိန္ဒိယဝစ်စာပြီးတော့တဲတယ်။နောက်မြတ်စွာဘုရားပြိဋိဘံစံပြီးတဲ့နောက်ပိုင်းမှာနှစ်ပေါင်း230ကျော်လောက်ကစပြီးတော့ဒီဗုဒ္ဓဘာသာမှာလည်းဂိုင်းအကွဲတွေပေါ့နော်ဂိုင်းဒီဖျားထွက်သွားတာတွေရှိတယ်။အဲဒီလိုရှိတဲ့အခါမှာနောက်ပိုင်းမှာတော့အိန္ဒိယပြည်ဘက်ကလည်းပဲပြန်ပွားသွားတယ်ပေါ့ဒီဘက်မှာဆိုလို့ရှိရင်လည်းမလေးရှား၊အင်ဒိုနီးရှားအာဖဂန်နစ္စတန်စသည်ဖြင့်အဲ့ဒီလိုအိန္ဒိယတောင်ပိုင်းမြောက်ပိုင်းအဲ့ဒီလိုဖျားထွက်ပြီးတော့သွားတယ်ပေါ့။ဒါတော့အဲ့ဒီလိုဖျားထွက်ပြီးတဲ့နောက်ပိုင်းမှာဘာဖြစ်သွားလဲဆိုတော့ထေရဝါဒဗုဒ္ဓဘာသာနဲ့မဟာယာနဗုဒ္ဓဘာသာဆိုပြီးတော့အခြေခံအဖြစ်ဒီလိုဂိုင်းနှစ်ဂိုင်းကွဲထွက်သွားတယ်ပေါ့။အဲ့ဒီဂိုင်းတွေထဲမှာလည်းပဲတစ်ခါထပ်ပြီးတော့မှဂိုင်းကွဲတွေအများကြီးပဲ18ဂိုင်းလောက်တော့ရှိတယ်။ဥအမောင်ရေးတဲ့သာသနာ2500ကီဆိုတဲ့စာအုပ်ထဲမှာဆိုအဲ့ဒီဂိုင်းကွဲတွေအကြောင်း18ဂိုင်းလောက်ကိုခွာပြထန်းထားတာရှိပါတယ်။
တန်ခါတပ်ပေါင်းစုပြပဒါဝင်ကဆရာတော်ဥပညာဇောတာမိတ်တော်မူသွားတာပါရှင်